မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုအတိတ်တရားနဲ့တတိတရားဟာအချိန်မနှောင်းပါဘူးဆိုတဲ့ခေါင်းစဉ်လေးအောက်မှာတင်ပြဆွေးနွေးပေးသွားမှာဖြစ်ပါတယ
်နာခံမှုများပြောင်းဝဲကနေပြီးမြင်ငယ်မမစံအိမ်ကိုသူဆုံးကအနေဝေးမှာတခေလိုတိုင်းแต่เราบ้าโดยอย่าลาเมยามาเจ้าก็โตบอกคุยไปบ้ามาแต่สายาแต่ยาเช่นนี้ที่มีจาอวิคามาดีล่ะแต่เราบ้า
ဖះသခင်ကမိအဖြစ်အံ့ဩဖွယ်အမှုကိုပြုပါတယ်။ဘုန်းတော်ကိုထင်ရှားပြသပါတယ်။နောင်တတရားအတွက်တတိပေးပါတယ်။တခါတလေတောကအပူမီကိုပေးပြီးတော့သွန်သင်ဆုံးမတတိပေးပြီးတော့ငြင်းချက်မှုကိုပြုပါတယ်။လမ်းစည်းကားတွင်မှာအသုံးပြုတဲ့မိပွန့်ကမိရရာဆိုလို့ရှိရင်ယင်တွေရဲ့ခီးတော်လာမှုကိုထိန်းချုပ်ခြင်းပဲဖြစ်ပါတယ်။အဲ့ဒီရဲ့အဓိပ္ပာယ်ကိုသိရှိလိုက်နာခြင်းကြောင့်အသက်နဲ့ရုပ်ဝတ္ထုပစ္စည်းတွေပျက်စီးဆုံးရှုံးမှုကိုဒါစီကာကွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ဘဝခီလာမှာလည်းအဲ့ဒီလိုပဲအနီးအဝအစိမ်းစတဲ့အဓိပ္ပာယ်တွေကိုဘုရားသခင်ဖော်ပြပေးတဲ့တတိပေးအယောင်တွေအဖြစ်ခံယူပြီးတော့ဘဝလမ်းခီးအတွက်တတိမူတက်ဖို့အရေးကြီးပါတယ်ထာဝရဘုရားသခင်ဟာဆိုလို့ရှိရင်လွန်ခဲ့တဲ့2011ခုနှစ်အောက်တိုဘာလ1ရက်နေ့မှာကျွန်တော်ကိုမီးဝါပြခဲ့ပါတယ်ထူးခြားတဲ့လက္ခဏာတစ်စုံတစ်ခုကိုခံစားရခြင်းမရှိဘဲနဲ့ရုတ်တရက်ပဲခန္ဓာကိုယ်ညာဘက်အချမ်းမှရှိတဲ့ခြေနှစ်လက်တွေဟာခေါင်းရထိန်းချုပ်မှုအောက်မှာမရှိတော့ပဲပျော့ခွေသွားခဲ့ပါတယ်။ဖျားသခင်ကကျွန်တော်ကိုဆုံးမပေးမယ်လဲကျွန်တော်ရဲ့အနီးအပါးမှာရှိနေပါတယ်။အဲ့ဒီလိုရုတ်တရက်ပျော့ခွေသွားခြင်းနာယူဝက်လောက်သာဖြစ်ခဲ့ပြီးတော့တခြားမခံနိုင်တဲ့ဝေဒနာတွေမဖြစ်ခဲ့ပါဘူး။ဒါကြောင့်ဖျားသခင်ရဲ့ကျေးဇူးတော်နဲ့အကြံစီကိုသက်သေခံကြပါတယ်။လမ်းပေါ်မှာကျွန်တော်ဟာအဲ့ဒီလိုရုတ်တရက်ဖြစ်ခဲ့ပြီးမယ်လဲကျွန်တော်ရဲ့လို့ပေါ်ဆောင်ဖက်တူရဲ့အိမ်အနီးမှာဖြစ်ခဲ့တဲ့အတွက်အဲ့ဒီဝန်ထမ်းတငယ်ချင်းနဲ့သူ့ရဲ့ဇနီးသူနာပြုဆရာမတွေရဲ့ပြုစုမှုအရေးပေါ်ပြုစုမှုကိုခံယူပြီးတော့ကျွန်တော်ဆိုလို့ရှိရင်စိုးရတဲ့အဆင့်ကိုမရောက်ရှိခဲ့တာပဲဖြစ်ပါတယ်။သူတို့ရဲ့ပို့သပေးမှုကြောင့်ဆေးရုံကိုအချိန်မီရောက်ခဲ့ပါတယ်။တမားတော်တွေနဲ့ပြသပြီးသွေးရစ်တာအချားဆေးစစ်ချက်တွေရဲ့အဖြေတွေကိုတွေ့တဲ့အခါမှာဆေးရုံတက်ပြီးတော့ကုသဖို့လိုတဲ့လက္ခဏာမဟုတ်ဘူးတဲ့။စီဝါကိုတုံးဆွဲအစားတောက်ဆင်ခြင်းရလို့ရှိရင်တက်တာပြောက်ကင်းသွားနိုင်တဲ့အကြောင်းပြောပါတယ်။အုံနောက်နဲ့အာယုံကျော်ဆရာဝန်နဲ့ပြသပြီးခေါင်းကို CT scan ရိုက်ကြည့်တဲ့အခါမှာလဲကောင်းမွန်နေတာကိုတွေ့ရပါတယ်။ဒါကြောင့်လဲခုခါမှာဒ ဒီလိုတက်စီခံခွင့်ရတာဆိုလို့ရှိရင်လေကျေးဇူးတော်ကောင်းကြီးမင်္ဂလာပဲဖြစ်ပါတယ်။ထာဝရဘုရားရဲ့အကြံစီတော်မှာမတော်တဆဆိုတာလုံးဝမရှိပါဘူး။ဒါကိုကျွန်တော်တို့အားလုံးသိပြီးဖြစ်ပါတယ်။အခုကျွန်တော်ဖြစ်တဲ့အဖြစ်ဖြစ်ရဆိုလို့ရှိရင်လေမတော်တဆမဟုတ်ပါဘူး။ဘုရားသခင်ကကျွန်တော်ကိုမီးဝါပြပြီးတော့အတိတရားနဲ့သတိတရားကိုပေးလို့တဲ့အကြံစီပဲဖြစ်ပါတယ်။ကျွန်တော်ကတစ်ချိန်လုံးကဘုရားသခင်ရဲ့အမှုတော်မြတ်မှာတတ်နိုင်တဲ့ဘက်ကနေပြီးတော့အချိန်ပေးလှူဆောင်ခဲ့ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့9နှစ်ကစပြီးတော့လောကီရေးရမှာလားကျွန်တော်ဟာနှင်းမွန်းလို့နေပါတယ်တပတ်ရုံးတရက်9ရက်တာမကဘူးစနေတနင်္ဂနွေနေ့များမှာလဲကျွန်တော်ရုံးနဲ့ပတ်သက်ပြီးတော့အင်မတန်အမအလုပ်များပြီးစီးပွားရေးကိုသာအဓိကထားလုပ်ကင်လာပါတယ်ကိုယ်ပိုင်အချိန်ညရာဆိုလို့ရှိရင်လဲလောကီရေးရတွေမှာသာအချိန်ကိုကုန်လွန်စေခဲ့ပါတယ်အဲ့ဒီလိုလောကီအရေးမှာသာကျွန်တော်ဟာနှင်းမွန်းနေပေမဲ့လဲစိတ်ချမ်းသာမှုစိတ်ပျော်ရွှင်မှုတွေကိုခံစားရခြင်းမရှိပါဘူးကြည်နူးစရာတွေကိုမပိုင်ဆိုင်ရဘူးစိတ်မသက်မသာဖြစ်เสียပြဿနာတွေအမျိုးမျိုးနဲ့သာကျွန်တော်ဟာကြုံတွေ့လို့နေရပါတယ်ဖခင်သခင်ကကျွန်တော်ကိုအတိတ်တရားနဲ့တတိတရားပေးကျင်တာကြောင့်အခုလိုလေဖြတ်တဲ့အစီအစဉ်ကိုခြံစီခဲ့တာဖြစ်မယ်လို့ကျွန်တော်နားလည်ပါတယ်ဒါ ሁ လဲကျေးဇူးတော်ကြီးပါတယ်လို့ချီးမွမ်းမိပါတယ်ကျွန်တော်လိုပဲမိတ်ဆွေတို့ကိုလည်းမေးမြန်းလိုပါတယ်လောကရဲ့အမှုတွေနဲ့သာလောကီရေးမှာသာအချိန်တွေကုန်နေကြပါသလားလောကီရဲ့အမှုကိစ္စတွေကိုသာအလေးထားနေကြပါသလားလောကီအမှုတွေလောကမှာရှိတဲ့ကြေတနာတွေကိုရင်ဆိုင်ရင်းနဲ့သာအသက်ရှင်လို့နေပါသလားဖခင်သခင်ရဲ့ဆုံးမခြင်းကိုခံယူပြီးတော့အတိတ်တရားတတိတရားရကြတဲ့သူဖြစ်ချင်ပါသလားကဘာတော်မှာရှိတဲ့ဒီကနေ့မှာဖြစ်ပေါ်နေတဲ့ရာသီဥတုဖောက်ပြန်မှုတွေတဘာဝဘေးဆိုးကဆိုးတွေစစ်ရဲ့အနိဋ္ဌယုံတွေနဲ့ဘေးအန္တရာယ်တွေအားလုံးတို့ဟာဆိုလို့ရှိရင်နှုတ်ထွက်စကားတော်ရဲ့ဖော်ပြချက်တွေအရသာရဘုရားဒုတိယအကျဉ်းကြော့လာတော့မဲ့နမိတ်လက္ခဏာတွေဖြစ်နေပါပြီ။ဒါကြောင့်မိတ်ဆွေရေအချိန်ရှိတဲ့အခိုက်မှာအတိတ်တရားတတိတရားပြန်လည်ရရှိပြီးတော့ငယ်သားကောင်းဘဝကိုခံယူနိုင်ဖို့အချိန်မနှောင်းသေးပါလို့အနည်းငယ်ဖော်ပြပေးလိုပါတယ်။ကျွန်တော်လိုပဲလေဖြတ်တဲ့ထိတ်လန့်မှုတွေနဲ့တတိပေးခံရတဲ့အထိမဖြစ်လေအောင်အချိန်မီတတိတရားနဲ့အတိတ်တရားရရှိနိုင်ကြပါစေလို့အားလုံးကိုတက်သေးခံပေးလိုက်ပါတယ်။နာတော်သားဆန္ဒပြိဿအပေါင်းလဲအချိန်မလွန်ခင်မှာအတိတ်တရားနဲ့တတိတရားရရှိနိုင်ပြီးကိုရောရှင်နဲ့မွေးလျော်တဲ့အသက်တာဖျားသခင်ရဲ့နှလုံးသားကဲ့သို့ကိုညီမစားတဲ့အသက်တာမျိုးနဲ့အသက်ရှင်ကြဖို့လိုအပ်ပါတယ်။လောကီအရေးဟာမလိုအပ်တာမဟုတ်ပါဘူး။လောကီအရေးကိုလည်းလှူဆောင်ကြရမှာဖြစ်ပါတယ်။ဒါပေမဲ့လည်းလောကုတ်တရားအရေးဖျားသခင်ကိုမေ့ပြီးတော့လောကီဘက်မှာပဲအချိန်ကုန်ပြီးနှစ်မွန်းနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အသက်တာကိုဘုရားသခင်ရဲ့တတိပေးခြင်းလက္ခဏာတွေကြားရောက်လာလည်းကြားရောက်လာမယ်ဆိုတဲ့အကြောင်းအနည်းငယ်ဖော်ပြပေးလိုပါတယ်။ဒါသောတာဆင်သူပြိဿအပေါင်းလဲခံစားရရှိပြီးတော့ကောင်းဆုံးလက္ခဏာလည်းနိုင်မယ်လို့ယုံကြည်မိပါတယ်။ကျေးဇူးတင်ပါတယ်
ပြောင်းလဲခြင်းမရှိ စီးတို့ချို